ရက်တပ်တပ်6ပတ်ပြည့်ရပြီးအစ္စရေးဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားနဲ့ဟားမတ်စ်ဖမ်းသွားတဲ့တရားခံတွေလဲလဲရေးပါဝင်တဲ့အပြစ်ခတ်ရစရေးအစုပြုချက်တက်ကိုလက်ခံရရှိခဲ့တယ်လို့ဟားမတ်စ်ခေါင်းဆောင်အစ်မင်ဟာနီယေကအင်္ဂါနေ့ကပြောလိုက်ပါတယ်။လေလာပြီးတဲ့နောက်ဆွေးနွေးဖို့အင်ဂျင်နိုင်ငံကိုင်ရိုမြို့ကိုသွားရောက်မယ်လို့လည်းမစ္စတာဟာနီယေကဆိုပါတယ်။ဒါပေမဲ့ဦးစားပေးကတော့အမြဲအပြစ်ခတ်ရစဲဖို့နဲ့ဂါဇာကနေအစ္စရေးတပ်တွေယူသွင်းရေးဖြစ်တယ်လို့သူကပြောပါတယ်။ဟားမတ်စ်ကဂါဇာပြန်လည်တည်ဆောက်ရေးလုပ်ချင်ပြီးဂါဇာကိုအစ္စရေးကနှစ်ပေါင်းများစွာပိတ်ဆို့ထားတာကိုပြန်ဖွင့်ကျင်းတာလဲပြောပါတယ်။အစ္စရေးကထိန်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေပြန်လို့ရေးဟာလဲဟားမတ်စ်ရဲ့လိုလားချက်ဖြစ်ပါတယ်။ပြည်သက်တိုင်းကပါရီမြို့မှာအမေရိကန်အစ္စရေးကာတာနဲ့အီဂျစ်တာဝန်ရှိသူတွေကဆွေးနွေးခဲ့ကြတာ။ယာကအခုလိုဖြစ်နိုင်မွယ်ရှိတဲ့သဘောတူညီချက်သိရဲ့မူကြမ်းထွက်ပေါ်လာခဲ့တာပါ။နိုဝင်ဘာလကုန်ပိုင်းတုန်းကတော့တပတ်ပြည့်ရခဲ့ပြီးအစ္စရေးကပါလက်စတိုင်းအကျဉ်းသား140လွတ်ပေးခဲ့တယ်လို့ဟားမတ်စ်ကတရားခံ100လွတ်ပေးခဲ့ပါတယ်။ဟားမတ်စ်စီမှာတရားခံ100ကျော်ကြန့်ရှိနေပါသေးတယ်။